ဟုတ်ကဲ့ဒေါက်တာဣကလျာမောခင်ဗျာကျွန်တော်တို့နှွေရာသီပူပြင်းပြီးရေရှားပါလာချိန်မှာမြန်မာနိုင်ငံမှာဒီနှစ်ထူးခြားမှုနဲ့သတိပြုသင့်တဲ့ကျန်းမာရေးပြဿနာတွေအတွက်ပြီးခဲ့တဲ့ပတ်တုန်းကတော့ဆံမရေးအပူဒဏ်ကာကွယ်ရေးကိုအဓိကပြောပြီးမှဒီတစ်ပတ်တော့ဆံမရေးဒီပြင်းထန်တဲ့အပူရှက်တဲ့အဆင့်မှာပေါ့နော်ပြည်စုရေးနဲ့နောက်ထပ်ကူညီပေးတင်တာတွေကိုအဓိကပြောမှာမို့ဒီအပူရှက်ကိုပူချိန်ရုတ်တရက်တက်လာတာကိုကျေးဇူးတင်တာကနေစရှင်းပြပေးပါလားဆရာမရေ
ဟုတ်ကဲ့အာဒီလိုအပူကြီးနေရင်အပူမြန်မြန်ကျအောင်လို့အတွက်ကိုအရေးပေါ်ပေါ့နော်ရှေးဦးသူနာပြူနီးတွေဆောင်ရွက်ပေးတဲ့ ਨੇ အဲဥပမာဆိုလို့ရှိရင်ရေဘတ်တိုက်ချပေးတာမျိုးလိုရေအေးနဲ့လောင်းချပြီးချိုးပေးတာမျိုးလိုပေါ့နော်လုပ်တဲ့ ਨੇ ရေဘတ်တိုက်တယ်ဆိုရမှာတကယ်ကိုတစ်ခုလုံးကိုရေဘတ်တိုက်ရမှာဖြစ်တယ်အာတစ်ခုလုံးရေချိုးချတာမျိုးဖြစ်စေဓမ္မမဟုတ်လဲအာရေအေးနဲ့မျက်နှာတုပ်ပွားကိုဆွပြီးတော့မှအာဒီရေအေးဆွထားတဲ့အာရေဆိုးဝက်နဲ့အာဒီကုလုံးဖုံးပြီးဂျိုင်းတို့ပေါင်ချံတို့ကအစပေါ့နော်လေပင်တို့ကအစအကုန်လုံးကိုပတ်ပြီးတော့မှခန္ဓာကိုယ်ကအပူချိန်ကိုကျသွားအောင်လုပ်ပြရမှာဖြစ်တယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအချိန်မီရေဘတ်တိုက်ပြီးတော့အပူချိန်အမြန်ပြန်ကျသွားအောင်မလုပ်ပြနိုင်ရင်နောက်ထပ်စုံရတဲ့အနေထားရောရှိသေးလားဆရာမ
ရှိပါတယ်ဒီအပူကြီးတဲ့အတွက်ကြောင့်ရေနောက်တစ်ခါသွေးပေါင်ချိန်လည်းတိတ်ကျတဲ့အတွက်ကြောင့်ရေသတိလက်သွားတဲ့အထိဖြစ်သွားနိုင်တယ်အဲတချို့ဆိုရင်ခရောင်ကဒန်းနေပြောရဲနောက်တစ်ခါဒီတက်သွားတာမျိုးအထိဖြစ်တတ်တယ်အဲ့တော့အဲ့လိုမျိုးအခါမှာခုနပြောတဲ့ရေများများပြန်တိုက်ပြီးတော့ဖြည့်တင်းတင်နေဆိုပေမဲ့လည်းသတိလက်သွားတဲ့လူနာမျိုးတက်နေတဲ့လူနာမျိုးတော့ရေမတိုက်သင့်ဘူးရေတိုက်လို့ရှိရင်သူ့တက်ပို့ပြီးအန္တရာယ်ဖြစ်နိုင်တယ်အဲ့တော့အဲ့လိုမျိုးတိတ်ပြီးတော့မှသတိလက်တဲ့အဆင့်အပူကြီးတဲ့အဆင့်နဲ့သွေးပေါင်ချိန်တိတ်ကျပြီးတော့ဆိုတော့အဆင့်အထိလောက်ဖြစ်ပြီးဆိုလို့ရှိရင်ကတော့အမြန်ပေါ့နော်ဒီကုသမှုယူတဲ့ဥပမာဘာဖြစ်လွက်လဲဆိုလို့ရှိရင်သူကရေတိုက်လို့မရတော့သူ့ရေတက်ပြန်ဖြည့်အတွင်းပို့အတွက်ကိုအကျော်စီအကျော်ကနေပြီးတော့မှပေါ့နော်ဒီ normal saline လို့ဟာမျိုးရေတက်ပြန်ပြီးတော့မှအကျော်ကနေတစ်ဆင့်သွင်းပေးဖို့လိုအပ်လို့ဖြစ်တယ်နောက်တစ်ခါအောက်ဆီဂျင်ပေးဖို့လိုအပ်လို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့ဆေးရုံအမြန်ဆုံးပို့တင်တယ်ဒီ heat stroke လို့ခေါ်တဲ့အပူရှက်တဲ့ဥစ္စာဟာမပေါ့တင်ပါဘူးတကယ်ကိုအရေးကြီးတဲ့ emergency အခြေအနေတစ်ခုဖြစ်တယ်ပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုဆရာမဒီမြန်မာနိုင်ငံတဲကဒေတာတွေအပြင်ပေါ့နော်အခုကစစ်ရှောင်းနေလည်းများလာတော့ဟိုစစ်ရှောင်းနေရလူနေခေါင်ပြင်းမှာဟု
တ်ကဲ့
ချို့တစ်ပင်မရှိတဲ့နေရာမှာယာယီတဲလေးတွေထိုးပြီးတော့နေကြတာပေါ့နော်အဲ့ဒီအနေထားလည်းဒီအပူချိန်ကိုပုံမြင့်စင်တဲ့အနေအထားမျိုးဆက်မအဲ့ဒါကောသတိပေးချင်တာရှိသေးလား
။အော်မှန်ပါတယ်။ချစ်ဆောင်နေရလေ။အဲတချို့ဒေသတွေမှာဟုတ်တယ်။ဒီစကိုင်းတိုင်းတို့မကွေးတိုင်းတို့လိုမျိုးမှာဆိုလို့ရှိရင်တောတောင်နေပါတဲ့တောတောင်မရှိတဲ့အတွက်ကြောင့်မလို့အာသူတို့ကတကယ်ကိုပဲဟိုလွင်တီးခေါင်ထဲမှာလေကွင်းထဲမှာအဲဒါမှမဟုတ်လဲမြေကမ်းဘေးမှာတဲတောင်နေပေါ်မှာသူတို့ဟာဟိုယာယီတဲထိုးပြီးတော့ပေါ့နော်စစ်ဆောင်နေကြရတဲ့ပြည်သူတွေအများကြီးပါဒုက္ခရောက်တာအများကြီးပါဆိုတော့ခုဒီလိုမျိုးနွေရာသီရောက်လာတဲ့အခါမှာအာဒီအပူချိန်တွေကလည်းမြင့်မားလာတဲ့အခါမှာသူတို့မှအရေးအာဝါဒဆွဆွပြောတဲ့ကာကွယ်မှုအနေနဲ့အရေးအောက်မှာနေပါအာအေးတဲ့နေရာမှာနေပါလို့ဆိုတဲ့အခါမှာသူတို့မှဒီတဲတောင်တွေနဲ့လွင်တီးခေါင်မှာနေတဲ့အခါမှာအရေးအောက်မှာနေဖို့အတွက်အခွင့်အလမ်းမရှိပါဘူးသူတို့ကတကယ်ကိုအပူအောက်မှာတိုက်ရိုက်နေရတာမျိုးတွေဖြစ်တော့သူတို့အတွက်ဆိုလို့ရှိရင်စိတ်ပူပန်စရာအနေထားဖြစ်ပါတယ်အဲဒီသူတို့အတွက်မှရွေးချယ်စရာနေပို့ပြီးတော့မှနေပါသွားမယ
်ဟုတ်ကဲ့အဲ့ဒီတော့ဘလို့ဆက်ဖြစ်လာမှာစိုးရင်ရလဲဆင်ပါဒီ
အပူရှက်တဲ့အပူရှက်လို့ဖြစ်တဲ့ယောဂါတွေ heat stroke တွေဖြစ်ဖို့အနေထားတွေ anti-air တွေပို့ပြီးမြင့်မာသွားမယ်အထူးသဖြင့်တော့တက်ကြီးရွယ်ဦးတွေကလေးတွေအတွက်ဒီလိုအပူရှက်တဲ့ပြဿနာမျိုးတွေကိုခံစားဖို့နဲ့မလိုလားအပ်တဲ့အသက်ဆုံးရှုံးမှုအထိ anti-air မျိုးတွေဖြစ်ဖို့ကပို့ပြီးတော့မှများနေမှာဖြစ်ပါတယ်အဲဒါကြောင့်မလို့သူတို့အတွက်ဆိုလို့ရှိရင်လည်းပဲအခုဒီကျန်းမာရေးဝန်ဆောင်မှုတွေကိုပေးနေတဲ့အစိုးရအဖွဲ့အစည်းတွေရောနောက်တစ်ခါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအာလူတို့ခြေပြုအဖွဲ့အစည်းတွေနဲ့ပရဟိတအဖွဲ့အစည်းတွေပေါ့နော်အကုန်လုံးကနေပြီးတော့မှဒီစဉ်းစားပြီးတော့ပုံမပြီးတော့မှကျမရေးပညာပေးတာရောဝန်ဆောင်မှုတွေရောပုံမပြီးတော့ပေးစီချင်ပါတယ
်ဟုတ်ကဲ့ဒီနေ့မှဘလို့ဝန်ဆောင်မှုတွေကိုပေးစီချင်လဲဆင်မ
အခုဒီလိုမျိုးပေါ့အာနွေရာသီပူပြင်းလာတဲ့အခါမှာရေတက်ဆုံးရှုံးမှုများတယ်အတွက်ကြောင့်မလို့ရေတက်ပြန်ဖြည့်တင်းဖို့ဆိုတာကရေရှားပါတယ်ဆိုတဲ့အခါမှာလေအဓိကတော့တောက်သုံးရင်ပါးစပ်ကနေရေမြမြပြန်တောက်ရမယ်ဆိုတဲ့အခါမှာတောက်ရေတန်ရှင်းသောတောက်ရေသို့မဟုတ်လည်းဒီတောက်ရေပေါ့နော်အဓိကတော့လိုအပ်တာပါဒါကြောင့်မလို့လည်းကျွန်မအကျံပြုချင်တာကတော့ကျွန်မတော့စင်တာဖြစ်တာပေါ့နော်သူတို့ဒီစစ်ဆောင်ပြည်သူတွေရောအထွေထွေအားဖြင့်အားလုံးပြည်သူတွေအားလုံးရောပေါ့နော်ဒီလိုမျိုး၆တွေးရဲ့ပူပြင်းတဲ့ဒေသတွေမှာရှိနေတဲ့ရေရှားပါပြီးရေမရတဲ့ဒေသတွေဒီသခိုင်းမကွေးအပြင်ရခိုင်က ကယန်နီပေါ့နော်ကယန်နီဒီရှမ်းပြည်ချင်းပြည်စသဖြင့်ဒီလိုဒေသတွေကိုရေရရှိဖို့ပေါ့နော်ရေရရှိဖို့ကိုအဖွဲ့အစည်းတွေကနေပြီးတော့မှအစိုးရရောအစိုးရမှုတဲ့အဖွဲ့အစည်းတွေကောမှဒီရေဆိုတာမှအဓိကတော့တောက်သုံးရေရရှိဖို့ပေါ့နော်တောက်သုံးရောဆိုတော့ရေဓာတ်ဆုံးရှုံးတဲ့အခါမှာရေများများပြန်တောက်ပေးရမယ့်အခါမှာသူတို့ဟာတောက်သုံးရေလိုပါတယ်
ဟုတ်ကဲ့အဲ့ဒီတော့ဒီနှစ်ရေရှားပါနိုင်မှုကဘယ်လိုထူးခြားလာတယ်ထင်လဲစင်မရင်
တောက်သုံးရေကလည်းပဲဘေးမှာသဘာဝပတ်ဝန်းကျင်ကနေရတဲ့တောက်သုံးရေတွေကရေကလည်းပဲရေဆို့စီပေါ့ရေအရင်းမြစ်တွေကလည်းပဲခန်းခြောက်ဆုံးရှုံးနေရတယ်ရှိခဲ့တဲ့အတွက်ကြောင့်မို့ရေအရင်းမြစ်တွေနှဲပါနေတယ်ဘာလို့လဲဆိုလို့ရှိရင်ဒီသဘာဝတောတောင်တွေကနေပြီးတော့မှရှိတဲ့ရေအရင်းမြစ်တွေကိုတိုင်ကိုကလည်းပဲခန်းချောက်ပြီးတော့မှရှားပါတဲ့အတွက်ကြောင့်ရေနောက်တစ်ခါကြောက်လို့ရှိရင်စစ်ဘေးရှောင်တဲ့ပြည်သူတွေကလည်းနေ့စဉ်နေ့စဉ်ဒီစစ်တမ်းကိုခံနေရတဲ့အတွက်ကြောင့်မလို့စစ်ဘေးရှောင်ရတဲ့လူတွေကပို့ပို့ပြီးတော့မှများလာတယ်အဲ့တော့ရေအရင်းမြစ်တွေကတစ်ဖက်မှာအပူချိန်မြင့်မားလို့နွေရာသီရောက်တိုင်းရေရင်းမြစ်တွေနှဲပါခန်းချောက်ရှားပါသွားရတဲ့အထဲမှာတစ်ဖက်ကလည်းပဲဒီရေရင်းမြစ်တွေကိုမျှဝေသုံးစွဲရမယ့်လူဦးရေပမာဏတွေကလည်းများလာတဲ့အတွက်ကြောင့်မလို့လိုအပ်မှုပေါ့နော်များလာတဲ့ supply ကနေပြီး demand ကများနေရပေါ့နော်
ဟုတ်ကဲ့ဒီအတွက်ဘာထက်အကြံပြုခြင်းလဲဆရာမ
ဒီခါမှာသူတို့အတွက်ကိုလူသားချင်းစာနာထောက်ထားမှုအနေနဲ့ကူညီထောက်ပံ့ရေးတွေလိုပါတယ်တောက်ရေပေါ့နော်တောက်သုံးရေလှူဒန်းတာမျိုးတွေအလှူရှင်တွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့မဟုတ်ပါဘူးပုဂ္ဂလိကအလှူရှင်တွေအနေနဲ့မှလည်းပဲဒါမျိုးလေးတွေကိုလှူဒန်းနိုင်ပါတယ်ဒီတောက်ရေလှူဒန်းတာသုံးရေလှူဒန်းတာလေးပေါ့နော်ဆိုပြီးတော့မှလုပ်တင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ